အခုလာမယ့်အောက်တိုဘာ1ရက်ကစပြီးဥရောပ6နိုင်ငံကလာမယ့်ခရီးသွားရေးအတွက်စားရောက်ဗီဇာထုတ်ပြီးတော့မှဖြစ်ကြောင်းဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနအရာရှိတူကပြောလိုက်ပါတယ်အာရှနိုင်ငံတချို့ကိုမနစ်ကဗီဇာဖြေလျှော့မှုတွေလုပ်ခဲ့ပြီးမယ်လို့ဝင်ငွေမရရှိတဲ့အကြောင်းဝေဖန်မှုတွေရှိလာပြီးနောက်ပိုင်းအခုလိုဥရောပနိုင်ငံတွေဘက်ကဖြေလျှော့မှုတွေလုပ်လာတာဖြစ်နိုင်ကြောင်းဝေဖန်တာတွေလည်းရှိပါတယ်။ကိုစော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါရှင်
။ဥရောပ6နိုင်ငံဖြစ်တဲ့ဂျာမနီ၊ Italy ၊ Austria ၊ Russia ၊ Switzerland ၊ Spain 6နိုင်ငံခီးသွားတွေပြည်တွင်းဝင်ရောက်ဖို့အဆင်ပြေဖို့အတွက်စားရောက်ဗီဇာကိုအော်တိုဘာလကစပြီးပြီးသွားမယ်လို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကပြောပါတယ်။လက်ရှိတော့ဗီဇာကြီးတတ်မှတ်တဲ့ကိစ္စနဲ့ပတ်သက်လို့လူဝင်မှုကြီးကြပ်ရေးဌာနကိုအကြောင်းကြားထားကြောင်းဟိုတယ်ခီးဝန်ကြီးဌာနဒုတိယမြေရန်အတွင်းဝင်ဦးဆိုင်ဦးကဖူယိုရီကိုပြောပါတယ်
။ဥရောပထောက်နိုင်ငံကအခု2019အော်တိုဘာလစမယ်။ဒါကျွန်တော်တို့ဖွင့်ပြချက်ရပြီပေါ့နော်။ဗီဇာကြီးတတ်မှတ်တဲ့ကိစ္စပေါ့နော်။စပြရဖြစ်ရတော့တက်ဆိုင်ရလူဝင်မှုကြီးကြပ်နဲ့ပြည်သူ့အရေးဝန်ကြီးဌာနပေါ့နော်။အဲ့ဒီကနေပြီးတော့ကျွန်တော်အကျင့်နဲ့ပါတယ်စီမင်းစီကံထုတ်ပါပါခင်ဗျာ
။ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကဂျပန်၊တောင်ကိုရီးယား၊တရုတ်၊ဟောင်ကောင်နဲ့မကာအိုဗီဇာဖြေလျှော့မှုတွေမနှစ်ကတစ်နှစ်ပြီးခဲ့ပြီးဒီနှစ်အတွက်လည်းတက်တန်းထပ်တူသွားဖို့ရှိပါတယ်။မြန်မာနိုင်ငံကတိုင်းသားဒေသတွေကလက်နက်ကိုင်ပြည်ပခါရီနဲ့အတူလူမျိုးတုံးတက်ဖြတ်တဲ့အသည့်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ရဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာစွပ်စွဲချက်တွေထွက်ပေါ်လာခဲ့ပြီးရဲ့နောက်မှာနိုင်ငံတကာကခီးသွွားတွေကိုသတိပေးရည်ရှိသလိုအနောက်နိုင်ငံကခီးသွွားတွေလည်းမြန်မာနိုင်ငံကိုအလားနည်းသွားခဲ့ပါပါလက်ရှိမှာအစားခီးသွွားရီကိုပဲအားထားနေရတဲ့မြန်မာနိုင်ငံမှာဥရောပခီးသွွားရီအတွက်အခုလိုဗီဇာဖြေလျှော့မှုတွေလုပ်ပေမဲ့လို့ပြန်ကောင်းလာဖို့မမျှော်လင့်နိုင်သေးကြောင်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအပင်ကဒေါက်တီတွင်ဆိုးကပြောပါတယ
်လက်ရှိဟိုဒီဥရောပခီးသွွားတော့အမားတို့အခုအချိန်ကတော့မိုးရင်းပေါ့နော်ဒီ low season ဖြစ်နေတဲ့အတွက်ဒီအချိန်ကတော့ဒါချက်တိုင်းကတော့အဲ့ဒဲတိတ်ရှိလေအဲ့ဒဲတအားနေတယ်ပေါ့ဒါမင်းတို့အခုလာမယ့်နှစ်2019 2020 ဖွင့်နေရပြီပေါ့အမရဲ့အမြင်အရတော့တအားကြီးတော့ပြန်ကောင်းလာမယ်လို့တော့မမြင်ဘူး
2018မှာပြည်တွင်းဝင်ရောက်ခဲ့တဲ့နိုင်ငံခြားခီးတဲ့ရေကြွက်ဟာ7.4%ရှိပြီးဒါဟာတစ်နှစ်ကို7.6%ခန့်တိုးလာတာလို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနရဲ့ဇန်နဝါရီ16ရက်ထုတ်ပြန်ကြမှာဖော်ပြထားတာပါ။တရုတ်ဧည့်သည်ကအများဆုံးဖြစ်ပြီးသူ့ရဲ့နောက်မှာထိုင်း၊ဂျပန်၊တောင်ကိုရီးယားနဲ့အမေရိကန်ပြောင်စုအစဉ်တိုင်းရှိနေပါတယ်။လက်ရှိအထိရောပြည်တွင်းကိုဝင်ရောက်ခဲ့တဲ့ခီးတဲ့ရေကြွက်ဟာအာရှနိုင်ငံတွေကဖြစ်ပါတယ်။